နေစရာဤမြေကမာမှာအာရောကြံပရမန်လာဗန်ဆိုတဲ့အတိုင်းကျမ်းမာခြင်းဟာလူသားတွေအတွက်လက်တပါဖြစ်သလိုဘရဝါရီနေတိုင်းစားနေရတဲ့အသီးနှံဘင်းကြီးရဲ့ကျမ်းမာရေးကလည်းအရေးကြီးလာပါတယ်။နေ့စဉ်စားသုံးနေတဲ့အဟာရမှာပထဝီ၊တေဇော၊အာဘော၊ဝါယောစတဲ့မြေမီးရေလေဓာတ်ကြီး၄ပါးမျှတအောင်ထင်းကြီးပေးတဲ့အစားအသောက်တွေပါဝင်ပါတယ်။အစားအသောက်ဆိုတာနဲ့စာနာရိခာဆိုတဲ့ဝါဟာရကအလိုလိုပါလာပါတယ်။တခါစာနာရိခာဆိုတာနဲ့အသားငါးကောက်ပဲသီးနှံတွေတွဲပါလာပြန်ပါတယ်။စာနာရိခာတွေလည်းအပင်ဖြစ်တဲ့ကောက်ပဲသီးနှံကအဓိကကြပါတယ်။အပင်တွေဟာလူသားတွေရဲ့အသက်ရှူတဲ့လေရဖို့နဲ့လူသားတွေရဲ့ရိခာအများစုအတွက်မရှိမဖြစ်အရေးကြီးတဲ့အရာလည်းဖြစ်ပါတယ်။ဒါပေမဲ့အများစုကလူကျမ်းမာရေးအတွက်ပဲစဉ်းစားတတ်ပြီးအပင်တွေတန်ဆွန်းကျမ်းမာဖို့စိတ်ကူးတဲ့ထဲ့လေထဲ့တာမရှိလာပါဘူး။ဒါဟာပြဿနာရှိတယ်လို့ FAO စာနာရိက္ခာနဲ့စက်ပြိုးရေးအဖွဲ့ကပြောပါတယ်။ခုဒီမဲ့သီးနှံ40ရာခိုင်နှုန်းလောက်ဟာသီးနှံဖြတ်ပိုးနဲ့အပင်ရောဂါတွေကြောင့်မျက်စိနှစ်တိုင်းဆုံးရှုံးနေရတယ်လို့ FAO ကခန့်မှန်းထားတာပါ။ဒီအတွက်ကျိလက်ကဆင်းရဲတဲ့သူတွေအားထားလုကန်ရတဲ့စိတ်ခင်းတွေပျက်စီးရပြီးလူပန်းနဲ့ချီလို့ထမင်းနတ်မှန်စားနိုင်မှုခက်ခဲသွားရပါတယ်။ဒါကြောင့်လေကမ္ဘာလူပန်း820ကျော်ဟာအစားအစာမလုံလောက်ဘူးလို့ FAO ညွှန်ကြားရေးမှူးချုပ်ဂျူဒေါင်ယန်ကကုလသမဂ္ဂရေရှည်ဖွံ့ဖြိုးရေးရည်မှန်းချက်အစီအစဉ်နဲ့တွေ့ဆုံမေးမြန်းကမှပြောတာပါ။
820 more million people do not have enough food daily basisIt means 1 out of 9.
ခုတည်းနေစဉ်လူသား820ကျော်ဟာဝဝလည်းမစားရပါဘူး။ဒါဟာလူ9ယောက်မှ1ယောက်ထမင်းမဝပါဘူး။ကျွန်တော်တို့အတွက်တကယ်ပြဿနာကြီးဖြစ်ပြီးဒီကိစ္စကိုတစ်ကဘာလုံးပို့ပြီးကင်တွယ်ဖြေရှင်းရပါမယ်လို့ပြောသွားတာပါ။ရာသီဥတုကြောင့်ပရိပခာတွေကြောင့်စိမဲကြောင့်နှံ့ဖြက်ပိုးကြောင့်စားတဲ့အကြောင်းအမျိုးမျိုးကြောင့်လူသားနဲ့ချီရိတ်ခါမလုံလောက်ပဲရှိနေကြတာပါ။ဒီထဲလူသားတွေရိတ်ခါမှန်မှန်ရဖို့အရေးပါလာတဲ့အပင်တွေကျမရေးဟာအနေပို့လို့ကြောက်ရောက်နေတယ်လို့ FAO ကပြောပါတယ်။ရာသီဥတုပြောင်းလဲတာနဲ့လူသားတွေလောက်ရကြောက်ခေယစနစ်ကြောင်ကြံဖြစ်ပြီးဇီဝမျိုးစုံမျိုးကဲတွေရော့ပါကုန်တာဟာသီးသန့်ဖြတ်ပိုးတွေပောက်ဖွားဖို့အခြေအနေကောင်းကိုဖန်တီးပေးလိုက်တယ်လို့လည်းဖြစ်လာပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာကုန်သွယ်ရေးနဲ့ခရီးသွားလာရေးကလည်းအရင်ကထက်သုံးဆတိုးလာတဲ့အတွက်ပုံမာရီရောယောဂါတွေပါတဏျာကတဏျာအញ្ញံပြတ်တန့်ရောက်ရှိကုန်ပါတယ်ကဘာတဝမ်းဒီလိုနီးနဲ့သီးနှံဖြတ်ပိုးတွေမြ мян ဆန်းဆန်းရောက်ရှိနေတဲ့အတွက်ဒေသမျိုးရင်းအပင်တွေနဲ့သဘာဝပတ်ဝန်းကျင်အကြီးကျယ်ပျက်စီးရတယ်လို့လည်းပြောပါတယ်ဖေဗရီလတဲ့အရှေ့အာဖရိကနိုင်ငံတွေမှာ90အတွင်းအဆိုးအဝါဆုံးအဖြစ်သီးနှံဖြတ်ကျိန်းကောင်တွေကြာရောက်တဲ့ပြဿနာကြုံရပါတယ်ကျင်းုပ်ကြီးဟာတနေ့ကို95မိုင်လောက်ခီးပောက်ပြီးဆက်ခင်းမှာရှိသမျှတိနှံတွေကိုမြ мян ဆန်းဆန်းစားတော့ဖြစ်စီပြစ်တာပါစတူယန်1ကီလိုမီတာအထိကျင်းုပ်ကြီးဖြစ်စီလိုက်တဲ့တိနှံဟာလူ3000ခွဲရဲ့တရက်စာရိတ်ခါဖြစ်ပါတယ်ကျင်းကောင်လူနှံဖြတ်ပိုးတွေကိုမကာဝယ်နိုင်ပေမဲ့တိနှံတွေကျမ်းမာရေးအတွက်လူတိုင်းနိုင်ငံဆောင်ရွက်နိုင်တာတွေကို FAO ကအကြံပေးထားပါတယ်တနိုင်ငံကတိနှံနဲ့ပန်းမာမာကပ်ပါလာတဲ့ပိုးနောက်တဲ့နိုင်ငံကိုရောက်သွားမှာကိုစိုးရင်တို့နေဆက်တွေဖြတ်ရင်မျိုးစည်းနဲ့အပင်တွေတက်ဆောင်မသွားဖို့လိုအပ်တယ်လို့ FAO ကပြောပါတယ်နိုင်ငံတကာတည်ယူပို့ဆောင်ရေးလုပ်ငန်းတွေနိုင်ငံအစိုးရတွေကလည်းခုနိုင်ငံကပိုးမွှားတွေနောက်တဲ့နိုင်ငံကိုရောက်မသွားအောင်ကြိုးစားဖို့လိုတယ်လို့လည်းပြောပါတယ်အပင်ကတဆင့်ပိုးတွေတနိုင်ငံကနောက်တဲ့နိုင်ငံရောက်မသွားအောင်တောင်းကာကွယ်ဖို့ FAO ကပြောပေမဲ့မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေမှာဒီတိုင်ကျင့်သုံးနိုင်ပေမရှိလှပါဘူးအပင်ဖြစ်တဲ့ပိုးနေနေသာသာဥရောပတိပြန့်သွားတဲ့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့နိုင်ငံတွေကစူးစမ်းနေချိန်မှာမြန်မာနိုင်ငံကိုတရုတ်ခီးသွားဧည့်သည်တွေဝင်ရောက်နေတာမို့မန္တလေးအလန်းညွန်များအသင်းဥက္ကဋ္ဌဦးဝင်းစောဦးက February 19ရက်နေ့ကပြောခဲ့တာက
သူ့နိုင်ငံကိုကခီးမသွားဖို့တောင်းနေတာလားရှိရင်နောက်ပြီးတော့အနေနဲ့ရှိတဲ့ဒေသကကြည့်စင်လေးကြည့်စင်နေပိတ်ပြတာတွေလည်းတွေ့ရင်ဒါသူတို့ဘက်ကလို့တာကိုဘက်ကလည်းသူစီချာပိတ်တင်နေဒီဒီယိုနိုင်ငံကဒီကူးစက်ရောဂါဖြစ်နေတဲ့အချိန်မှာခီးသွားတွေကိုမရောမှုခစ်တာတော့နောက်ရက်သွားဒီကန့်သက်တင်နေတဲ့ဒုံနိုင်ငံနေပြီအဲ့လိုကန့်သက်လိုက်မှသာနောက်နိုင်ငံတွေကနေယုံကြည်မှုရှိပြီးတော့မြန်မာနိုင်ငံကိုပုံပြီးဝင်လာလိမ့်မယ်
ကမ္ဘာနိုင်ငံတွေမှာလူကလူချင်းကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားနိုင်အောင်ကြိုးပမ်းနေပါတယ်။လူကျမရေးအပြင်သိနိုင်တဲ့ကျန်းမာရေးအတွက် FAO ကဆိုရင်လို့ပိုးမွားတဲ့တနိုင်ငံကနောက်တနိုင်ငံမကူးစက်အောင်အမေရိကန်ပြည်ထောင်စုကလူစိတ်တွေမှာမူရစေဝါအနှံ့ခံခွဲတင်မကသိနိုင်တဲ့အပင်တွေကိုသိတဲ့အနှံ့ခံခွဲတွေပါထားရှိပြီးတခြားနိုင်ငံကပိုးမွားတွေဝင်မလာနိုင်အောင်ကာဝယ်နေပါတယ်ရှင်။